ထိုင်းမြန်မာနယ်စပ်မှာရှိတဲ့နိုင်ငံကူးလက်မှတ်ရှိသူတွေနေရပြန်တဲ့အခါတရားမဝင်လမ်းဖြစ်တဲ့တောင်ရင်မြစ်နာကနေလှေစိတ်တွေကနေကူးပြီးပြန်ကြရတာဖြစ်ပါတယ်။တရားဝင်ပြန်ဖို့ငွေကြေးမတက်နိုင်တာ၊ပွဲစားတွေနဲ့လုံရင်ပိုပြီးကုန်ကျမှုရှိတာတွေကြောင့်တရားမဝင်မြစ်ကိုဖျက်ပြီးကူးကြတာပါ။အဲဒီလိုဖျက်ကူးတဲ့သူတွေထဲမှာဖမ်းဆီးခဲ့တာမှဆိုရင်ဖေဖော်ဝါရီလတတိယပတ်ကစပြီးတော့လူ20ထက်မနည်းကိုဖမ်းဆီးခံခဲ့ရပြီးထိုင်းနိုင်ငံထဲကိုနောက်ထပ်၅နှစ်ဝင်လို့မရအောင်ပြည်နှင်တန်းပေးခံခဲ့ရပါတယ်။ဒီကြောင့်ထိုင်းအခြေစိုက် VOA သတင်းတောက်မန်အေးအေးမှာကသတင်းပေးပို့ထားပါတယ်
။နိုင်ငံကူးလက်မှတ်တွေကင်ဆောင်ပြီးဘန်ကောက်ချင်းမိုင်စတဲ့နေရာအသီးသီးကလာကြတဲ့ရွှေ့ပြောင်းလို့သမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နယ်စပ်ချစ်ကြည်ရေးတရားပေါ်ကနေမဖြတ်ပဲတရားမဝင်နီးလန်းတွေတုံးပြီးပြန်ကြတာကြောင့်နေရပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှင်တန်းပေးခံနေရတာပါဒီလထဲမှာပဲနေရပြန်မြန်မာတွေ20ထက်မနည်းပြည်နှင်တန်းပေးခံနေရကြောင်းရွှေပြောင်းလို့သမားကြီးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကပြောပြပါတယ
်ရခိုင်နေအုပ်စုလိုက်ပြန်တယ်ပြန်တဲ့ချိန်တွေမှာဟိုအပေါ်ဘက်ကလည်းဟိုလာချူရာတွေပါတယ်မရှိတော့အောက်ဘက်ကလည်းဖြစ်လို့ကူးတယ်ကူးတော့ကြတော့သူတို့စာအုပ်တွေကိုကာဆယ်လုပ်လိုက်တယ်ပေါ့ကာဆယ်လုပ်လိုက်တဲ့အနေအထားမှာဆိုရင်ဒါနောက်ဆိုပြန်ဝင်ဖို့5မိနစ်တော့ခတ်သွားလိမ့်မယ်ပေါ့အဲ့လိုအနေအထားတွေပေါ့နော်မ
လာမဲ့ AB လာဆိုရင်ရွှေပြောင်းလို့သမားအများစုဟာနေရက်ကိုပြန်ကြလေးရှိတာပါဒီအတွက်ရွှေပြောင်းလို့သမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးဒစိတ်တုံးတွေထူပြီးပြန်ကြဖို့ကိုလည်းသူကနှိုးဆော်ခဲ့ပါတယ
်တရားဝင်တရားပေါ်ကနေပြောတရားဝင်ထောက်ထားတွေနဲ့အိမ်ကဒစိတ်တုံးတွေထူပြီးဆင်းနေတဲ့ကြပြန်ရင်တော့ပိုကောင်းတယ်အောက်ကလေစိတ်ဘောဂိတ်တွေဖြစ်တယ်လို့ကူးရင်တော့ဟိုဥပဒေထိုင်းဥပဒေရဖန်စီရေးယူခံနိုင်တယ်နောက်ဆုံးကိုယ့်စာအုပ်ကိုပိတ်သိမ်းတဲ့အထိပြည်နယ်နယ်ပြည်ရာကြီးခံနိုင်တယ်ပေါ့နော်
နေဆက်ပြန်မြန်မာပြည်အနေနဲ့တရားပေါ်ကနေပြန်တဲ့အခါမှာနောက်တစ်ခါထိုင်းကိုပြန်ဝင်နိုင်ဖို့အတွက်စစ်စေးဂိတ်တွေမှာဒစိတ်တုံးထုကအဖြစ်ဘန်းငွေ1000ပေးရတာပါပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဘန်းငွေ1600အထိဈေးပေါင်နေတာကြောင့်လုံသမားတွေအနေနဲ့ငွေကုန်ကြေးကျမတက်နိုင်တာကြောင့်တရားအုပ်ကဈေးစိတ်တွေကနေတဆင့်ခိုးပြန်ကြလေရှိပါတယ်ဒီလိုတုံးမထုပဲခိုးပြန်တဲ့အခါမှာဖမ်းဆီးမိရင်တော့ထိုင်းကိုပြန်ဝင်ခွင့်9နှစ်အထိပိတ်ပင်လိုက်ပါတယ်ချင်းမိုင်ဘန်ကောက်မဟာထိုင်စတဲ့နေရာတွေကနေအလုလုပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ပြီဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့ SN တိုင်ထားပြီးနေထိုင်ရတာပါဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုလုတဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ် SN တိုင်တဲ့အခါမှာလဲထိုင်းအရှင်ကိုယ်တိုင်လောက်ဝကယုံကိုသွားရောက်တိုင်ကြားပေးရတာကြောင့်နေရပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမား3000ထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင်။